အမေရိကန်ပြည်ထောင်စုရဲ့အဓိကနိုင်ငံရေးပါတီကြီးနှစ်ခုတည်းကတစ်ခုဖြစ်တဲ့ Republican Party ရဲ့ကျင်းပနေစဉ်ပါတီညီလာခံဒုတိယနေ့မနေ့က August 28ရက်နေ့မှာလာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲဝင်မဲ့သမ္မတလောင်းဖြစ် Massachusetts ပြည်နယ်ဥချိုရီမူဟောင်း Mitt Romney ဒုတိယသမ္မတလောင်းဖြစ် Wisconsin ပြည်နယ်ကိုစားပြုအောက်လွတ်တော်အမတ် Paul Ryan Duke ကိုရွေးချယ်လိုက်ကြပါတယ် Florida ပြည်နယ် Tampa မြို့မှာကျင်းပနေတဲ့ Republican Party ညီလာခံမှာတက်ရောက်လာကြတဲ့ပြည်နယ်အလုံးပေါင်း50နဲ့အမေရိကန်အစိုးရဥချိုရီဒေသတွေရဲ့ကိုယ်စားလှယ်တွေက Romney ကိုသမ္မတလောင်းအဖြစ်တခဲနဲ့ရွေးချယ်လိုက်ကြပါပါတီညီလာခံကိုယ်စားလှယ်ပေါင်း1144ဦးရဲ့ထောက်ခံမဲ့ရရှိဖို့လိုအပ်နေတဲ့ Romney ဟာဒီလိုအပ်ချက်တဲ့ပုံပြီးထောက်ခံမဲ့တွေရရှိတာကြောင့် Republican Party ရဲ့သမ္မတလောင်းအဖြစ်ရွေးချယ်လိုက်ကြောင်းညီလာခံကနေကြေညာခဲ့ပါတယ် New Hampshire ပြည်နယ်ရဲ့အုပ်ချုပ်ရေးမှူး John Sununu ကပါတီညီလာခံရဲ့သမ္မတလောင်းရွေးချယ်တဲ့လှုပ်ထုံးလုံနည်းအစီအစဉ်တွေအတိုင်းစတင်ခဲ့ပြီးတော့ Romney ဟာအချိန်အခါတင်နေရာမှန်လူမှန်အဖြစ်ရွေးချယ်ခံရသူဖြစ်တယ်လို့ပျက်စီးချွေရင်းပြီးမပြုတ်မပြင်ဖြစ်နေတာတွေကိုပြုပြင်ပြင်ဆင်နိုင်ပြီဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ဒီပါတီညီလာခံမှာ Texas ပြည်နယ်ကိုစားပြုအောက်လွတ်တော်မှရွန်ဘောကိုလည်းသမ္မတလောင်းအဖြစ်ထောက်ခံတဲ့ဆန္ဒမဲတချို့ပေးခဲ့ကြပါတယ်ဒေသဆန်တော်ချိန်အင်္ဂါနေ့ညပိုင်းမှာ Romney ရဲ့ဇနီးဖြစ်သူ Ann Romney တောင်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူး Nikki Haley ကတော့ဒီညီလာခံမှာမိန့်ခွန်းတွေပြောကြားကြမှာဖြစ်တယ်လို့ညီလာခံရဲ့အဓိကမိန့်ခွန်းကတော့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie ကပြောကြားမှာဖြစ်ပါတယ် Ann Romney ကသူ့အနေနဲ့အိမ်တော်သက်43နှစ်ကြာပေါင်းသိမ်းလာခဲ့တဲ့ခင်မွန်းဖြစ်သူ Mitt Romney အတွက်နှလုံးသားထဲကလာတဲ့စကားလုံးတွေနဲ့သူ့ရဲ့မိန့်ခွန်းကိုပြောကြားမှာဖြစ်တယ်လို့မနေ့ကမနေ့ပိုင်းကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ပြိုင်ဘက် Democratic Party ရဲ့သမ္မတလောင်းလက်ရှိသမ္မတ Obama ရဲ့မဲဆွယ် CEO အဖွဲ့က Mitt Romney ဟာနေ့စဉ်ရုံးကန်လှုပ်ရှားနေကြရတဲ့တာမန်အမေရိကန်ပြည်သူလူထုတွေနဲ့ကင်းကွာအလှမ်းဝေးနေသူလူချမ်းသာတဦးအဖြစ်ပုံဖော်ပြောဆိုစည်းရုံးနေတာကိုခြေပြက်နိုင်မှုအတွက်ဇနီးဖြစ်သူ Ann Romney က Mitt Romney ရဲ့နေ့စဉ်တာမန်အမေရိကန်အင်အားရှင်ခင်မွန်းတဲ့တယောက်ဖြစ်နေထိုင်သွားလာလှုပ်ရှားနေပုံတွေကိုအဓိကထားပြီးပြောကြားလိမ့်မယ်လို့ Republican Party ခေါင်းဆောင်တွေကမျှော်လင့်ထားကြပါတယ်ဒီညီလာခံရဲ့အဓိကမိန့်ခွန်း Keynote Speech ကိုပြောကြားမယ် New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie ကတော့ပြီးခဲ့တဲ့၃နှစ်ခွဲကာလအတွင်းဒီမိုကရက်သမ္မတအိုဘားမားရဲ့မအောင်မြင်တဲ့မူဝါဒတွေကြောင့်အမေရိကန်ပြည်ထောင်စုရဲ့ဆုံးရှုံးနစ်နာမှုတွေကိုမိမောင်းထိုးပြောကြားသွားလိမ့်မယ်လို့ပါတီခေါင်းဆောင်တွေကမျှော်လင့်ထားပါတယ်ခင်ဗျာ